တော်ရရှိမှာခင်ဗျာအခုကျွန်တော်တို့ဒီစီစဉ်ကိုဆွေးနွေးအတန်းသွင်းနေကြတဲ့အချိန်မှာကျွန်တော်တို့ဝါရှင်တန် DC မြို့တော်ကြီးမှာစီးနင်းမုန်တိုင်းကြီးကြာရောက်ပြီးတော့တင်းငွေတွေနဲ့မနဲ့ဆိုလို့ရှိရင်စီးနင်းလက်မှတ်30လောက်အထိအောင်နှစ်ပေခွဲ3ပေနီးပါးလောက်အထိအောင်ကြာနိုင်တယ်ဆိုပြီးတော့သက်ဆိုင်ရာကကြေညာထားပြီးပြည်သူလူထုကိုဘေးဒုက္ခမဖြစ်ရအောင်ပညာပေးလှုံ့ဆော်မှုတွေအမျိုးမျိုးကိုမီဒီယာတွေကနေပြီးတော့လွှင့်ထုတ်နေတာတွေကြားနေရပါတယ်ဒီမုန်တိုင်းကြီးဟာအမေရိကန်ပြည်တော်စုတောင်ပိုင်းကနေပြီးတော့ဝင်လာတာဖြစ်ပြီးတော့ပြည်နယ်ပေါင်း20လောက်မှာပြည်သူလူထုသန်းပေါင်း80ကျော်ရင်ဆိုင်ကြုံတွေ့ရမယ့်မုန်တိုင်းကြီးဖြစ်တယ်။နှစ်ပေါင်းများစွာမှာမကြုံစဘူးအောင်ကိုပဲကြီးမားတယ်။ဒါအပြင်လေရလည်းကျန်းတဲ့အတွက်ကြောင့်ဘာမှလည်းမမြင်ရဘူး။ဒါကြောင့်စီးနင်းမုန်တိုင်းအကြီးစားဆိုပြီးတော့သူတို့ပြောနေကြတာပါ။လေရင်ခီးစဉ်6000ကျော်နဲ့အတူမီယေတာခီးစဉ်တွေ၊ဘတ်စကားလိုင်းတွေအကုန်လုံးပဲစနစ်တနင်းတွေနှစ်ရက်ကိုပိတ်ထားလိုက်ပြီးဖြစ်ပါတယ်။ပြည်သူလူထုကိုလည်းပဲကိုယ့်အိမ်မှာကိုနေကြဖို့လို့တက်ဆိုင်ရာကနှိုးဆော်ထားပါတယ်အဲ့တော့ဒီသဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေဘယ်လိုစီစဉ်ဆောင်ရွက်ကြတယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးပါမယ်ပါဝင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့ NCGUB မြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဟောင်းဒေါက်တာတင့်ဆွေ CRDB မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲထူထောင်ရေးကော်မတီအဖွဲ့ဝင်ဦးတင်မောင်တော်နဲ့ဗမာ Today Internet Online သတင်းစာက Editor ဦးမြင့်လှိုင်တို့ဖြစ်ကြပါတယ
်ဟုတ်ကဲ့
ဒီသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ကကျွန်တော်တို့ TV တွေမှာလည်းမြင်နေတွေ့နေရတယ်တော်တော်များများဘာတွေလူတွေဘာလုပ်တင်နေဘာကင်တင်နေလားဘယ်လိုလုပ်မယ်ဆိုတာတွေကိုကြိုတင်ပြီးတော့ပြောနေကြအဲ့ဒါဦးတင်မောင်တို့ကအရင်စပြီးတော့ပြောပါလားခင်ဗျ
ကျွန်တော်တို့နေတဲ့ဗာဂျီးနီးယားပါဝင်ဗာဂျီးနီးယားရဲ့မယ်လင်ရဲ့ဝါရှင်တန်ဒေသကအခုဒီမုန်တိုင်းရဲ့ဗဟိုချက်ဖြစ်ပြီးတော့လက်မှတ်30အထိစနိုးကျနေမှာဒါလည်းနှစ်တရာမှာတစ်ခါလောက်ပဲဖြစ်ပါတယ်လောက်ကြီးမားတဲ့မုန်တိုင်းကြီးကဒါကခုနကဦးခမောင်ကြီးပြောလို့ပဲသူတို့ခေါ်တဲ့ blizzard ဆိုတာညကျလို့ရှိရင်မိုင်64ရက်လည်းတိုက်မယ်ဆိုတော့အဲ့ဒါပိုပြီးဆိုးတာပေါ့လေအဲ့တော့ကြိုတင်ပြင်ဆင်တဲ့အနေနဲ့ကတော့ဒီသတင်းဌာနတွေရော TV station တွေရောလွန်ခဲ့တဲ့4-5ရက်ထဲကသတိပေးနေပါတယ်လူတွေကိုဒီဟာကားတွေတက်စီဖြည့်ထားဖို့အစားတောက်တွေဝယ်ထားဖို့ရေတို့ဘာလို့အကုန်ဝယ်ထားဖို့အပြင်ကိုတက်ကြီးရွယ်ဟိုတွေကိုလည်းတကယ်လို့သွားမဝင်နိုင်လို့ရှိရင်စိုက်နေရလာပြီးပို့ပေးပါတယ်အဲ့ဒါတွေပြင်ဆင်ပြီးတဲ့တစ်ချိန်တည်းမှာဒီကျွန်တော်တို့ဗာဂျီးနီးယားပြည်နယ်ကဆိုလို့ရှိရင်အခုဟိုအရန်တက်ခရပေါ်လေ National Guard လူပေါင်းစစ်သားပေါင်း1000ကနေပြီးတော့ဒီမှာဟိုအစင်းနဲ့လိုအပ်တဲ့နေရာမှာဝင်ပြီးတော့ကူညီဖို့အဲ့ဒီတက်ကသူအစင်းနဲ့ပြင်ထားပါတယ်ပြင်ထားတော့အဲ့အခုလက်စားပြီးကျွန်တော်တို့အိမ်ရှိမှာပဲအဲဒီ Snow Plow ခရပေါ်လေ Snow တွေကိုကော်ထုတ်တဲ့ truck ကနဲ့အနောက်ကသူကဒီရေမခဲအောင်လုပ်တဲ့ဆေးပုံတွေတပ်စားတွေကိုဖြူတာနေနဲ့စပြီးတော့လုံနေကြပါပြီ။လုံနေပြီးတော့လူတွေကိုလည်းသတိပေးကြတော့ snow ကော်တဲ့အခါမှာမမပဲနဲ့တွန်းဖို့မလို့ရှိရင်ဟိုနှလုံးဟာတိတ်ရတတ်တယ်လို့ဆိုပါတယ
်။ဟုတ်ကဲ
့။ဒီကသတင်းဌာနတွေရောဆရာဝန်တွေရောအဲ့ဒါကိုသတိပေးပါတယ်။သတိပေးပြီးတော့အဲ့ကိုယ့်ရဲ့ဟိုဆွေမျိုးတွေကတက်ကြီးရွယ်ဦးတွေကိုလည်းဂရုစိုက်ကြဖို့ဒီအချိန်မှာအဲ့အဲ့ဒါတွေကိုကျွန်တော်တို့ချိုးနေလှုံ့ဆော်နေတာတော့၄-၅ရက်ရှိပါပြီ
။ဟုတ်ပါတယ်။အခုကတော့
တော့ကန်ဆိုးကျင်တော့ကျွန်တော်တို့ဆီကဗဟိုချက်လို့ဖြစ်နေတော့
ဟုတ်ကဲ့။
အဲ့ဒီတညလုံးတော့အဲ့ဒီလေမှုန်တိုင်းလဲတိုက်မယ်နင်းနေလဲထတ်ကြပြီးတော့မနေ့ဖန်တော့အာပြီးသွားတာတော့စနေနေ့ညမှပြီးရင်လက်မှတ်30လောက်ထိရမယ်လို့ဆိုပါတယ
်ဟုတ်ကဲ့ခင်ဗျာသူတို့ကလည်းပြောနေတာကအဲ့ဒါပါပဲခါတိုင်းကြတဲ့စီနင်းဒုတဲ့ကိုပဲပို့ပြီးတော့များနိုင်တဲ့အပြင်အဲ့ဒီလေကလည်းကျန်းတဲ့အတွက်ကြောင့်ဘာမှလည်းမမြင်ရဘူးဒါကြောင့်မလို့လူတွေကိုကားမမောင်းကြဘူးလို့အဲတတ်နိုင်လို့ရှိရင်ကိုယ့်အကူအိမ်မှာပဲမိသားစုဟိုနေကြဖို့ဒီအပြင်ကိုလေချမ်းတဲ့အတွက်ကြောင့်တစ်ပင်တွေလဲမယ်တစ်ကိုင်းတွေကျိုးမယ်ဆိုလို့ရှိရင်ဓာတ်ကျိုးတွေပြတ်မယ်မိတွေပြတ်မယ်အဲ့ဒီခါမှာဖျောင်းနိုင်ကိုအတတ်နိုင်ဆုံးမထွန်းကြဘူးလို့မိပြတ်လို့ဖျောင်းနိုင်ထွန်းလို့ရှိရင်မိအန်တွေကလည်းရှိသေးတယ်ဒီတော့ကဘက်ထရီအားသုံးတဲ့မိအိမ်တွေဒါပြီးတော့လက်နေတမ်းမိတွေကိုအဓိကထားပြီးတော့သုံးဖို့စသဖြင့်ပညာပေးတွေအများကြီးပါပဲသူတို့ရုပ်မြင်သံကြားနေပြီးတော့ဒီ3-4ရက်ရှိနေပါပြီသူတို့ပြောနေကြတယ်လေအဲ့တော့
ဟုတ်ကဲ့
ဟိုဦးမြင့်လိုင်ကလည်းပဲဒီနယူးယောက်မှာသူတို့အရင်တုန်းကဒီစီးနင်းမုန်တိုင်းကြီးတွေကြာခဲ့တဲ့အတွေ့အကြုံတွေတော်တော်များများရှိပါတယ်ဒီတော့နည်းနည်းတော့ပြောပါအောင်ခင်ဗျဟု
တ်ကဲ့ဒီတစ်ခေါက်တော့နယူးယောက်ကဟိုစိတ်များများဆဆဖြစ်စင်တာမရှိဘူးပေါ့နော်ဘာလို့ဆိုနယူးယောက်မှာက10လမလောက်တပေလောက်အထိပဲကြာမယ်ဆိုတော့ဒီအားလုံးဒီတစ်ခေါက်ကတော့ပုံမှန်ပါ
ကျွန်တော်သတင်းထဲမှာတခုတွေ့လိုက်တယ်ပုံမှန်အဲ့ဒီကနယူးယောက်ကမေဂျာကအခုမေဂျာပါလဲဘီလ်ဘလတ်စတိုလာအဲသူကဟိုသူတို့ emergency ဟိုထုတ်ထားပြီးတော့ဟိုကားသမားတွေမထွက်ပါနဲ့သူတို့ဒီနေ့ညဟို17လမလောက်ထိအောင်ကြာမယ်လို့ပြောနေကြတာ
อ่าโอเคโอเคดีอะคือส่วนอะคือจนไอ้เปลี่ยนเนี่ยบ่เนาะด้านมาก้าก็ตลอดนี้ซีซั่นเน่ล่ะတွေ့ရတယ်ဆိုတော့ဘနက်ဖန်ကတော့အားလုံးညော့မှာကအကုန်လုံးအိမ်ထဲမှာပဲနေဖို့များရဲ့ဗျာဒီခါတိုင်းဒီ Hurricane Sandy တို့ဘာလို့ကြာတော့อ่ะဆိုလို့ရှိရင်အခုတော့ဘုံတိုင်းမကြခင်အရက်လောက်အလူကစပြီးတော့အားလုံးအိမ်ထဲမှာနေကြဖို့ဒ้านမှာဟိုမသွားကြဖို့ဗောနော်ဟိုနောက်ပြီးတော့ဒီအရေးပေါ်ပစ္စည်းတွေစောင့်ထားကြဖို့စသဖြင့်ဗောရေဒီယိုတွေကရောဒီက text message ရောနောက် email ရောအားလုံးသက်ဆိုင်ရာကနေပြီးတော့ကျွန်တော်တို့သတိပေးတာရှိပါရဲ့အခုတောင်မှဒီ point ID ဆင်ရနေပြီးတော့ကျွန်တော်မီးပြက်မယ်ဆိုလို့ရှိရင်ဘယ်လိုမျိုးပြင်ဆင်ထားတင်လဲဆိုတာကသိပြီးနေတာရှိပါခင်ဗျာ
ဟုတ်ကဲ့ဟိုစောစောပိုင်းတုန်းကဒီရုပ်မြင်သံကြားဒီသတင်းစာတွေထဲမှာပေါ့လေတကယ်လို့မီးတွေပါတွေပြတ်သွားလို့ရှိရင်ဖျောင်းနိုင်တို့မီးကျစ်တို့အစင်းနဲ့စောင်းထားဖို့တွေပါတွေရေးကြသားကြတယ်အဲ့ဒါကြောင့်မလို့မြို့တော်ဝန်ကနေပြီးတော့ကျွန်တော်တို့ TV ကနေပြောတယ်တတ်နိုင်လို့ရှိရင်ဖျောင်းနိုင်မထွန်းပါနဲ့ဖျောင်းနိုင်ထွန်းတာကမီးအန်နေအင်မတန်ကြောက်ရပါတယ်ဆိုပြီးတော့လေသူပြောသွားတယ်ဆိုတော့လူတွေကိုပညာပေးတဲ့အဆင့်တွေကတော့အများကြီးပါပဲနောက်ပြီးတော့ဒီမုံတိုင်းကလည်းပဲခုနပြောလိုပဲအင်မတန်ကိုကြီးမားတယ်ဆိုတော့ကလူတွေကဒီရုပ်မြင်သံကြားတို့သတင်းစာတို့ကနေပြီးတော့ပြောကြဆိုကြတဲ့အတိုင်းပဲပေါင်မုံတို့ကြဲ့ဥတို့နွားတို့တို့ဒီအခြေခံစားကုန်တွေကိုအလူအယက်ပြေးပြီးတော့ဝယ်ကြတာဆိုင်တွေလည်းပဲအကုန်လုံးပြောင်းသလင်းခါသွားတယ်ဆိုတော့ကျွန်တော်ရုပ်မြင်သံကြားတွေမှာမြင်ရတယ်ခင်ဗျဒါကဒီတဘာဝဘေးအန္တရာယ်ကြာရောက်လာတဲ့အချိန်မှာပေါ့နော်လူတွေကိုအထိမနာရအောင်လို့အတတ်နိုင်ဆုံးဒီသက်ဆိုင်ရာအာဏာပိုင်တွေကနေပြီးတော့သူတို့ဟိုဒီပြောဆိုပညာပေးနေတဲ့အပိုင်းတွေဖြစ်ပါတယ်အဲဒါအပြင်လည်းပဲအခုကျွန်တော်တို့ကဥတီမောင်တို့ပြောလို့ပဲဒီနှင်းကျုံတဲ့ကားကြီးတွေနောက်ပြီးတော့လမ်းမကြီးတွေပေါ်မှာရေခဲမဖြစ်အောင်လို့ဒီစားချမ်းတွေဖြူတဲ့ကားကြီးတွေကျွန်တော်တို့ဒီဘက်အပိုင်းမှာသူအစင်း4000လောက်သူတို့စီစဉ်ထားတယ်အန္တရာယ်တွေကအမျိုးမျိုးကြိုတင်ပြင်ဆင်မှုတွေလုပ်ထားတာတွေတွေ့ရပါတယ်ဒီတော့ကျွန်တော်မြန်မာနိုင်ငံမှာလည်းပဲကျွန်တော်တို့အရင်တော့သဘောဘေးအန္တရာယ်တွေကြုံခဲ့ကြတယ်ဆိုက်ကလုန်းမုန်တိုင်းတွေတိုက်ခဲ့တယ်ဟလာတော့ပြီးခဲ့တဲ့နှစ်ကဆိုရေကြီးတာတွေအများကြီးပဲကြုံခဲ့ကြရတယ်ဒီတော့ကြိုတင်ပြင်ဆင်မှုအားနည်းတဲ့အတွက်ကြောင့်မလို့မသေးသင့်မဲတဲ့လူတွေတေကြရတယ်ဒုက္ခမရောက်သင့်တဲ့လူတွေဒုက္ခရောက်ကြရတယ်ဆိုတာတွေကျွန်တော်တို့သတင်းတွေကြားရတယ်လေအဲ့တော့အခုလာမယ့်နှစ်ထဲမှာလည်းပဲဒီအပူချိန်ပြင်းလွန်းအားကြီးတဲ့ကြောင့်ဒီသဘာဝဘေးအန္တရာယ်တွေကကြုံရဖို့ရှိသေးတာပဲဒီတော့ဒီလိုဘေးအန္တရာယ်ကြုံတဲ့အခါတွေမှာပြင်ဆင်မှုတွေဘလောက်အရေးကြီးတယ်ဆိုတာကျွန်တော်ဆက်ပြီးတော့ဆွေးနွေးကြပါသေးတယ်ဆရာဦးတင်းဆိုရင်ပြောပါအောင်လားခင်ဗျဟု
တ်ကဲ့ခင်ဗျအဲကျွန်တော်တို့ပေါ်မနိုင်ငံမှာတော့အခုအမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းမှာဖြစ်နေတယ်လို့နှင်းမုံတိုင်းတော့မရှိဘူးပေါ့နော်။ဗာပြည်မှာကအဓိကပေါ့နော်။ကုလသမဂ္ဂဒီဒီနိုင်ငံကလူသားဒုက္ခတွေကိုဟိုထိန်းချုပ်တဲ့ဌာနအိုချာပေါ့နော်။အိုချာနေ2002ကနေ2012ခုနှစ်ထိပြည်သူ့ဓာတ်တွေမှာဗမာပြည်မှာတော့တဘာဝဘေးအန္တရာယ်ကြီးပေါင်း9မျိုးဟိုရှိခဲ့တယ်ခင်ဗျာ။အဲ့ကွန်မြူရလေသေးတာတွေမဟုတ်ဘူးအတော့ကိုကြီးမာတဲ့ဟာတွေပေါ့လေဥပမာဆိုရင်2008မေလာတည်းမှာဖြစ်တဲ့ငါကစ်မုံတိုင်းဆိုရင်လူတသိန်း3000ပြေခဲ့တယ်ပေါ့နော
်ဟုတ်ကဲ့
အဲ့ကိစ္စတွေရောအဲ့ဒီနောက်မှာလေအဲကျွန်တော်တို့ဟိုရေကြီးတာဒါဒီအောက်တိုဘာလတဲ့2010အောက်တိုဘာလအဲ2011ခုနှစ်အောက်တိုဘာမှာအကွေတိုင်းရေကြီး2011ခုနှစ်ဩဂတ်လမှာကျွန်တော်တို့ပမာပြီးတလွားလုံးဟိုရေကြီးလို့လူတွေအများကြီးဒုက္ခရောက်ခဲ့တယ်။ခုနောက်ပိုင်း2012ဆိုရင်ဒါငလေလှုပ်တဲ့ဟာတွေပေါ့နော်။ဒီလောက်ထိကြီးမားပြီးတော့ဟိုဖေးကြီးပြည့်စင်မှုတွေများတဲ့အဲတဘာဝဘေးအန္တရာယ်ခံရပါတယ်။အဲ့တော့အဲ့ဒါတွေကိုခြုံလိုက်ရင်ကျွန်တော်တို့ပမာပြီမှာဒီတဘာဝဘေးအန္တရာယ်အဲတဘာဝဘေးအန္တရာယ်ရောတခြားဘေးအန္တရာယ်ပေါ့နော်။ဒါကြားရောက်တဲ့ခါမှာဖေးကြီးပြည့်စင်မှုတွေဟာဖြစ်တင်လာတဲ့များခဲ့တယ်လို့ကျွန်တော်တို့ကိုကောက်ချက်ချလို့ရတယ်ခင်ဗျာအဲ့ဒါတွေကဘာကြောင့်လဲဆိုရင်ကျွန်တော်တို့မှာပြင်ဆင်မှုပေါ့ဟိုအားနေတာရောနောက်တစ်ခါခိုင်းတွယ်မှုတွေအားနေတာရောအဲဤပညာဤဤစနစ်ဒီအားနေတာတွေရောကြောင့်ကျွန်တော်တို့ဖြစ်တယ်လို့ယူဆပါတယ်ဒီကုလသမဂ္ဂကပဲကျွန်တော်တို့ပုံမှန်နိုင်ငံကိုဗလားဒီအနေကြောက်ချင်းမော်ဒယ်ရပုံမှန်နိုင်ငံဟာတဘောဘေးအန္တရာယ်အကျရောက်စုနိုင်ငံကြီးတွေကပါထားတယ်ခင်ဗျာအဲ့တော့ပါတဲ့အခါမှာဘာကြောင့်ဖြစ်လဲဆိုပြီးကျွန်တော်တို့ဟိုသူပြေသနာတွေတော့အများကြီးပေါ့လေဟိုဆိုက်ကလုန်းမုန်တိုင်းနီးတဲ့ဒေသတွေနောက်တစ်ခါရေကြီးတဲ့မြေကြီးတွေဒေသတွေနောက်တစ်ခါငလျင်ကျောပေါ့ကျွန်တော်တို့ပမာပြမှာဒီသကိုင်းငလျင်ကျောကတော်တော်လေးရေကြီးတယ်နောက်တစ်ခါသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကနေဆက်ဖြစ်တာတွေလည်းပါကြဒါကြောင့်မလို့မိုးကောင်းတာရောမီးလောင်တာရောငလျင်ဟိုရေကြီးတာရောပေါ့နော်ဖြစ်ခဲ့ပါတယ်ဖြစ်တယ်လို့ဟိုဆိုထားတယ်ခင်ဗျာအဲ့တော့ဒါတွေကိုကန်တွေ့ဖို့ဆိုရင်ဒီကျွန်တော်တို့ဟိုလောက်ဆရာအတော့ကိုဟိုကြီးကြီးမားမားရှိတယ်ပေါ့နော်အ တော့ကျွန်တော်တို့ဗမာပြည်မှာလူအများစုကြီးကနေမျောလင့်ထားခဲ့တဲ့မျောလင့်နဲ့မျောလင့်ပြီးကြိုးစားလုံမှန်းခဲ့ကြတဲ့နိုင်ငံရေးအပြောင်းလဲနဲ့လူမှုရေးအပြောင်းလဲတွေရောက်တော့မှရတော့မှကာလမှာအခုလိုသဘောဘေးအန္တရာယ်အတွက်လည်းအာဘီကောင်းတာတွေလုပ်ဖို့တစ်ချက်ကတော့ရမုံငွေလက်လန်းမီရရှိရေးနှိမ့်ချက်ကတော့ဒီစွန့်ရင်မြင့်တည်ရင်နဲ့သုံးကတော့နိနာနဲ့ဒီပညာသင်တန်းတွေအခွန်လမ်းတွေပွင့်လာဖို့လိုအပ်လာပြီဖြစ်ပါတယ်ဒီဟာတွေကလည်း24နာရီဒီသုံးချက်လုံးဟာစဉ်သစ်ရှိနေရမယ်အနေထားဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီအပြောင်းလဲမှာဒီတဘာဝဘေးအန္တရာယ်လူတွေထောင်နဲ့တောင်းနဲ့သိမ့်နဲ့မသေးအောင်လုံးနိုင်ဖို့အခွန်လမ်းလဲပွင့်လာတယ်လို့ညွှန်မနိုင်ပါခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီလိုတဘာဝဘေးကြုံလာတဲ့အခါမှာဒီသက်ဆိုင်ရာလူကြီးတွေကအာဏာပိုင်တွေကအမြဲတမ်းပဲဥစွာပထမသူတို့သိကြရတာပဲလေသက်ဆိုင်ရာဌာနတွေကလူကြီးတွေကိုအမြဲတမ်းအစီရင်ခံရတာပဲအဲ့တော့ဒီအခါမှာပြည်သူတွေဒုက္ခမရောက်ရအောင်အတိမနာရအောင်ဆိုပြီးတော့ခုနပြောသလိုပညာပေးတာတွေနှိုးဆော်တာတွေနော်ဘာလုပ်တင်တယ်ဘာကင်တင်တယ်ဘယ်လိုနေကြထိုင်ကြမယ်ဆိုတာတွေကိုဒီအသိပညာပေးဖို့အင်မတန်ကိုပဲအရေးကြီးပါတယ်အခုကျွန်တော်တို့ဒီအမေရိကန်ကျွန်တော်တို့ဒီမှာတွေ့နေရတာဆိုလို့ရှင်အနေနဲ့မှာပဲသူတို့ဒီလိုလေစင်မောင်းတိုက်တာတို့မုံတိုင်းလာတာတို့တွေဖြစ်တတ်ကြတော့ကဒီတိုက်အမြင့်ကြီးတွေပေါ်မှာဒီတာဝါတိုင်ကြီးတွေထောင်ပြီးတော့စပီကာတွေတတ်ထားတယ်ခင်ဗျာအရေးအကြောင်းလဲဆိုလို့ရှင်ပြည်သူတွေကိုသက်ဆိုင်ရနေပြီးတော့ကားတက်လှမ်းပေးဖို့နှိုးဆော်ပေးဖို့လို့ဆိုပြီးတော့လှုပ်ထားတယ်တွေ့ရတယ်နောက်ပြီးတော့ရုပ်မြင်သံကြားမှာလည်းပဲရုပ်မြင်သံကြားကြည့်နေရနေပြီးတော့တခါလဲစာတန်းတွေထွက်လာပြီးတော့အရေးပေါ်အခြေအနေအခုဘာဖြစ်နေလဲညာဖြစ်နေစသဖြင့်လူတွေကိုအမြဲတမ်းသူကဟိုအချိန်ပြည့်အသိပေးနေတယ်ပေါ့လေဆိုတော့အခုလည်းပဲဒီမှာအခုမုံတိုင်းကြီးတလောက်တောင်မှကြီးကြီးကျယ်လာနေပြီဆိုလူတွေကိုတနေလုံးတညာလုံးသူတို့အခါမလတ်အမျိုးစုံပညာပေးနေတာကြားရတယ်ဒါအပြင်ခုနကဥတ္တမောင်တို့ပြောသွားတဲ့ထက်မှဒီ National Guard ဟဲ့လားဒီအရန်စစ်တပ်ကိုဟိုတက်လှန်ထားတယ်ဆိုတာကဒီလိုအခြေအနေမျိုးမှာတကယ်လို့တခုခုဖြစ်လာရင်ဘာလုပ်မယ်ဆိုတာမျိုးသူတို့မှအစီအစဉ်ရှိမှာပေါ့ဟဲ့လားဥတ္တမောင်တို့ပြောပါအောင်ခင်ဗျဥတ္တမောင်တို့အတွေ့အကြုံတွေအများကြီးဆိုတော့ကြားပြစေ
ဟုတ်ကဲ့ရှိပါတယ် National Guard တရားတော်ခုနလိုအရေးပေါ်မီးလောင်တာပဲဖြစ်ဖြစ်ဒါမှမဟုတ်တကြီးရွယ်ဦးတွေကဟာတိတ်ရလို့ပဲဖြစ်ဖြစ်အဲသူတို့ကအရေးပေါ်သူတို့ကားတွေကြတော့ဒီ snow တော်တော်များများမှာသွားနိုင်တယ်ကျွန်တော်တို့ဘာမှကားတွေနဲ့မတူဘူးတူတော့အဲရအောင်အကူအညီပေးဖို့အတွက်သူတို့က ready လုပ်နေတာပေါ့လေတချိန်တည်းမှာလည်းကျွန်တော်တို့ပမာပြည်ကတော့စိတ်မကောင်းစရာနှစ်ပေါင်းများစွာဒီဟိုဘသူတေငတိမှာပြီးရောဆိုတော့ကိုကောင်းရင်ပြီးရောတပီသူလူတို့ကိုယူသိစိတ်တဲ့တိုင်းမီမဟုတ်တော့အခုတော့လည်းပြောင်းလဲလာမယ်လို့ပြောလင့်တာပဲဒီမှာတော့လူတွေကိုတံမိုးထားပါတယ်တံမိုးထားတော့ဒီလူတွေတခုခုလာနေမှုန်နှိုင်းလာနေတာအောင်မပြောဘဲနေလို့အကူအညီပေးရမယ့်ဟာမပေးလို့ရှိရင်တော့ဒီမှာရွေးကောက်ပွဲနဲ့တက်တဲ့အစင်းစင်းကပြည်နယ်တွေရောတိုင်းတွေရောဒီမြို့နယ်တွေရောဆိုတော့အဲ့လူတွေကသူတို့ကတာဝန်ယူရပါတယ်အဲ့တော့တာဝန်သိစွာနဲ့ပဲသူတို့ကလည်းလူတွေဒုက္ခမရအောင်ကာကွယ်ပေးဖို့အမြဲတမ်းကြိုးစားကြတယ်အဲ့ဒါလည်းကောင်းတဲ့စနစ်တစ်ခုပေါ့လေဒါကျွန်တော်တို့အထူးယူဖို့လိုပါတယ်အဲ့တော့တစ်ချိန်တည်းမှာလည်းခုနအဲလူတွေဒီမကပဲနဲ့တခြားတရိတ်ဆန်တွေရောအစဒီအိမ်ထဲမှာတွင်ထားဖို့ဒီခွေးတို့ကြောင်တို့အပြင်နေလို့ရှိရင်ဒီညရေခဲမအောက်ကို15 degree ကျမယ်ဆိုတော့အဲသူတို့လည်းဒုက္ခရောက်နိုင်တယ်ပေါ့လေဒီလောက်ထိကိုသူတို့ကစဉ်းစားပြီးတော့အမြဲတမ်းပညာပေးပြီးတော့သတိပေးခုနဥက္ကမောင်ကြီးပြောလို့ပဲကျွန်တော်တို့တယ်လီဗီရှင်းစတေရှင်ရောရေဒီယိုရောအားလုံးကနေပြီးတော့အာသတိပေးတဲ့ဟာတွေကမကြမကြလွှင့်နေပါတယ်လွှင့်ပြီးတော့အပြေမထွက်ကြဘူးမလို့အားလို့ရှိရင်အပြေကိုလုံးဝမထွက်ဖို့ကားတွေကိုထပ်နိုင်လို့ရှိရင်ကိုယ့်ဟာကိုယ်ကိုယ့်အိမ်ထဲမှာတွင်းရင်တွင်းထားတော့မှလမ်းပြီးမှရပ်ထားဖို့အတွက်ကိုသူတို့အားပေးပါတယ်ဘယ်ဟိုမှမသွားကြဘူးအတွက်ကိုအားပေးပြီးဒီနေ့ဘဟုအဆွေးရလည်းနေကင်း12နိုင်မှပိတ်လိုက်ပါတယ်တခါဒီကြောင်းနေရောပါဒီတခြားဆိုင်တွေအလည်းဒီည6နိုင်ကြာလို့ရှိရင်ကိုယ်ပိတ်ပါမယ်အဲ့လိုလုပ်ခြင်းအဖြစ်သူတို့ဒီလူတွေအတွက်အန္တရာယ်ပိုပြီးနည်းသွားတာပေါ့လေမဟုတ်လို့ရှိရင်တော့လူတွေအပြင်သွားလာလှုပ်ရှားနေလို့ရှိရင် accident တွေဖြစ်နိုင်တဲ့အတွက်သူတို့ကြိုတင်ပြင်ဆင်မှုတွေထဲမှာဒါလည်းကြောင်းပါပါတယ်
ဟုတ်ကဲ့ခုနကပြောသလိုပဲဒီလူတွေသွားလာနေကြလို့ချင်းအနေဖြစ်မှာဆိုလို့ဆိုပြီးဒီမှာလည်းပဲကျွန်တော်တို့ဝါရှင်တန်မြို့တော်တကွင်းမှာဒီမြေအောက်ယထာတွေရောဘတ်စကားလိုင်းတွေရောအကုန်လုံးဒီတောက်ကြနေညနေရနေပြီးတော့တနင်္လာနေ့မနေ့ထီအောင်အကုန်လုံးပိတ်ပစ်လိုက်တယ်ဒါဝါရှင်တန် DC ရဲ့သမိုင်းမှာဒါမျိုးတစ်ခါမှမရှိခဲ့ဘူးလို့ပြောကြပါတယ်ကဲဦးမြင့်လှိုင်အောင်ပြောပါအောင်ခင်ဗျာခဲရိုညူးအောင်မှာလည်းအရင်နေ့ကမုံတိုင်းကြံတော့ဒီလိုပဲလှုပ်လိုက်တယ်ဒီယထာလိုင်းတွေပိတ်ပစ်လိုက်ရတယ်ဟုတ်တယ်မလားဦးမြင့်လှိုင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပါ
ပြောပါအောင်ခ
င်ဗျဟုတ်ကဲ့ဥက္ကမောင်ရေဟုတ်ကဲ့နယူးယောက်မှာတော့လေဒီကျွန်တော်တို့ဒီရေးပေါ်အခြေအနေဟိုကုတ်ကဲရေးဌာနလို့ဆိုရမှာပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့လိုမျိုးက ီမှာကကြည့်ရတာကအငြင်းန်းဖွင့်ထားပုံရတယ်ဗျာ။ဘာသာနီးရောက်ဆိုတာကဒီကနကျန်းဖက်သမားတိုက်ခတ်မှု NDA စသဖြင့်ပေါ့နော်။မျိုးစုံတစ်ခုခုဘလို NDA ပဲဖြစ်ဖြစ်ဒီမျိုးကြီးကို24နာရီဖတ်လုံးလှုပ်ရှားနေဖို့အတွက်ပေါ့သူတို့ကဟိုစနစ်ပြင်ထားတော့လေ
။
အခုလို့ရေးပေါ်ကြီးနေကြုံရမယ်ဖြစ်မယ်ဆိုလို့ရှိရင်အခုလို့ blazer လိုမျိုးပေါ့စနိုးမုန်တိုင်းနေကြမယ်ဆိုရင်ဘလို့ကာကွယ်တဲ့နဲ့ဟိုဘလို့မျိုးနေခံရမယ်ဆိုတာကသက်ဆိုင်ရာသူတို့ရက်ွက်လိုက်ပဲဆိုရမှာပေါ့နော်။ပမာလို့ပြောရင်အဲ့ဒါမျိုးသတိပေးတာရှိသလိုသက်ဆိုင်ရာခုနကပြောတဲ့အမတ်ဒီအဲ့တော့ဒီမြို့အာနာပိုင်တွေကနေပြီးတော့ဟိုအပြင်းအထန်သတိပေးတာရှိတယ
်။ကျွန်တော်တို့ဒီနယူးယောက်ပါဆိုလို့ရှိရင်ပေါ့နော်ဒီ Hurricane Sandy ဖြစ်တော့ဆိုလို့ရှိရင်ကျွန်တော်ဒီမုန်တိုင်းမဖြစ်ခင်နှစ်ရက်လောက်အလိုကနေစပြီးတော့ကျွန်တော်ဒီနယူးယောက်မှာရှိတဲ့ပြည်သူတွေကိုပေါ့နော်အဲ့ပါအိမ်ထဲမှာနေဖို့နောက်တစ်ခါကျတော့ဒီရေလွှမ်းမိုးတဲ့နေရာမှာရှိတဲ့ပြည်သူတွေဆိုလို့ရှိရင်ကယ်ဆယ်ရေးစခန်းတွေကိုသွားဖို့နောက်တစ်ခါကျတော့ဒီနောက်ဆုံးရေစကြီးလာတဲ့အချိန်မှာဆိုလို့ရှိရင်ဒီသက်ဆိုင်ရာရေကိုနောက်တစ်ခါဒီဒေသအာဏာပိုင်တွေရောသူပြောရတယ်ဘာမှလို့ပြောတာတိန်တဆင်းပေါ့နော်တိန်တဆင်းပေးလို့ရအောင်သွားဖို့သူတို့လုပ်တယ်နောက်တစ်ခါကျတော့ဒီရေကြီးမယ်ဆိုရင်ရေကြီးမဲ့ဒေသတွေမှာကျွန်တော်တဲအိတ်တွေအကုန်လုံးကာပေးထားတယ်နောက်ပြောဒီဖြစ်စဉ်ကိုသူအငြင်းနဲ့သတိပေးနေပြီးတော့နောက်ခါဒီမုံတိုင်းကျပြီးသွားတဲ့အခါမှာဆိုလို့ရှိရင်လေဥမာဆိုတော့ဘေးနေရာတွေကဒီဟိုဘေးဒုက္ခရောက်တယ်အဲ့နေရာတွေဆိုရင်မသွားဘူးအိမ်ထဲမှာဟိုမှာနေမယ်ဆိုလို့ရှိရင်လေဘယ်လိုမျိုးနေထိုင်တဲ့နယ်ဆိုတဲ့အကြောင်းပေါ့နော်။နောက်မီးပြတ်မယ်ဆိုလို့ရှိရင်ဒီတက်ခဲရေဒီယိုတွေအစစ်သက်ယူထားကြဖို့စသဖြင့်ပေါ့။အငြင်းနဲ့လို့သတိပေးနေတယ်။ဟိုနေရာမှာဒီခုနပြောလို့ဒီမုန်တိုင်းကြီးတွေကျမယ်ဆိုတဲ့အချိန်မျိုးမှာဆိုလမ်းမကိုသူကအားလုံးရှင်းတာတယ်။အားလုံးကိုအကြောင်းမရှိလို့ရှိရင်လမ်းမပေါ်မှာဖတ်ပါနဲ့။ဒီခုနဒီဆန်ဒီလိုမျိုးဖြစ်တဲ့ဟာမျိုးဆိုရင်ထွက်တဲ့လူဆိုလို့ရှိရင်ဖားတော့ဖားတော့ဒါပေမဲ့ဟိုလက်မကမနေပဲနဲ့ဟိုပေးလို့ရပါနေအောင်လို့ကိုသူတို့ကဟိုနှီးမျိုးလုံးနဲ့လောက်တာပေါ့နော်ဟိုအဲ့လိုလုပ်တယ်ဟိုကဥပဒီမှာဆိုလို့ရှိရင်ခုနဒီ public transportation မှာဥပစထားတွေပါတယ်ကားတွေရပ်လိုက်တယ်ဆိုလို့ရှိရင်ဟိုလူတွေဘယ်မှသွားလို့မရတော့ဘူးလေနောက်တစ်ခါဟိုအနီးနားမှာရှိတဲ့စတိုးဆိုင်တွေပါတယ်အားလုံးကသူကဆိုင်တွေအကုန်ပိတ်ခန်းလိုက်တယ်ဆိုတော့လူကဟိုလက်မပေါ်ကိုမရှိအောင်လုပ်လိုက်တယ်
ဟိုကမာဒီမှာကတော့ဟိုကျွန်တော်အမြင်ကတော့အဲ့လိုစနစ်တစ်ခုပေါ့ဟိုစနစ်တကျထူထောင်ပြီးတော့ဟိုလောက်တာတွေမရှိတဲ့အခါကျတော့ဟိုကျွန်တော်အသက်မဆုံးဆုံးသင့်ပဲဆုံးဆုံးလာတော့နောက်တစ်ခါဒီကျူတင်ပြင်ဆင်မှုအတွက်ကြီးတွေကိုချိန်နဲ့တပြေးညီပေါ့နော်ဟိုသတင်းပေးတာတွေမရှိတဲ့အတွက်မဖြစ်တင်တာတွေဖြစ်တာဟိုဟိုကျွန်တော်စမိပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အခုမြန်မာနိုင်ငံမှာကျွန်တော်တို့နောက်ဆုံးကြားတာတော့အဲ့ဒီ disaster preparedness committee ပါညာဆိုပြီးအဖွဲ့အစည်းတွေတော့သူတို့ဖွဲ့စည်းထားပြီခင်ဗျအဲတိတိယောက်ယောက်နဲ့သူတို့လုံနိုင်ကင်နိုင်ဖို့ပဲလိုအပ်တာပေါ့လေနောက်ပြီးတော့လိုအပ်တဲ့ရန်ပုံငွေရှိဖို့လည်းလိုတာပေါ့အခုဖြစ်နေတဲ့ကိစ္စမှာကတော့ဒီလူတွေကိုအသိပညာမပြပေးထားခြင်းအပြင်ခုနကပြောလို့ထိခိုက်သေးခြင်းမှုအများကြီးညှော်နေသွားနိုင်တာပေါ့လေကဲအဲ့တော့ကျွန်တော်တို့အချိန်ကလည်းဟိုနည်းနေပါပြီခင်ဗျဒီတော့ပြောစားရှိရလေကျွန်တော်ဆက်ပြီးတော့ပြောကြတာပေါ့เนาะအဲ့တော့ဥဒမောင်တော့ပြောချင်တာပြောပါအောင်ခင်ဗျာဗာများပြောအောင်မလဲခင်ဗျာ
အာဒီမှာတော့ဟိုကျွန်တော်တို့ခုနပြောလို့လူကိုလည်းတံမိုးထားတော့တို့ကတီတူလူလူတေချီมาကိုလည်းတော်တော်ကြီးဆိုးရိမ်มาတယ
်ဟုတ်ကဲ့
ပြီးတဲ့အဲ့ခါကျတော့လူတွေကယူဆိုင်တာပေါ့လေဆိုက်ပြီးတော့မတည်တင်တာမတည်ရအောင်မဖြစ်တင်တာမဖြစ်ရအောင်ဒီအစားအသောက်တွေမလုံးမငါမဖြစ်ရအောင်နှခါချမ်းမရရလည်းမထိခိုက်အောင်မီးလည်းမလောင်အောင်ခုနဖျောင်းနိုင်လို့ပေါ့ထွန်းမီးလောင်နိုင်တဲ့အတွက်ဒီတက်ခဲတို့ပါတို့တချို့နေမီမှာဆိုတက်ခဲတို့အဲ့ဟိုလက်နှစ်တက်မီတို့အလကားရှောက်ဝေးတာလည်းရှိပါတယ်အဲ့လိုအကျိုးရင်းပြင်ဆင်မှုကောင်းတဲ့အချက်ကလေးတွေဒီမှာအတူခိုးစရာအများကြီးရှိပါတယ်ရှိတော့အဲ့လိုအတူခိုးနိုင်လို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်မှာလည်းနောက်လည်းပေါ်လာအောင်ခုနသဘာဝဘေးဒဏ်တွေကဒီလူသိကြည့်မှုမလိုကဖက်နေသေးတာတွေညှော့နေမှာမယ်လို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုဒီ Washington DC မှာလည်းပဲမြို့တော်ဝန်ကနေပြီးတော့ဒီနေကြုံဖို့အတွက်ခေါ်ပြားတွေပါလေစိုင်းနေမှာမရလိုက်တဲ့လူတွေအတွက်ကိုဒီမြို့တော်စီပင်အဖွဲ့ပေါ့လေဒီမြို့တော်ဝန်ကြီးဦးဆောင်ပြီးတော့အဲလိုခေါ်ပြား2500လား3000လားမသိဘူးလူတွေကိုအခမဲ့ဖြန့်ဖြူးပေးတယ်မုံတိုင်းပြီးသွားလို့ရှိရင်နှင်းနေပါလေကြုံပြီးတော့ကြံတဲ့လမ်းသွားလမ်းလာတွေချော်လဲတာတို့ထိခိုက်တိုင်ရရတာတို့မဖြစ်အောင်ဆိုပြီးတော့ဒါသူတို့အာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့စီစဉ်ပေးတာပေါ့လေကဲပြောပါအောင်ခင်ဗျာဆရာဦးတင်ဆိုရောဆရာအမြင်လေးတွေပါများကြားအောင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အချက်နှစ်ချက်ပြောပြရစီပထမတစ်ချက်ကတော့ဒီကဘာဝဘေးအန္တရာယ်ဆိုတာဒီ2012ခုနှစ်အဲဒီကဘာလုံးမှာပြည်စုထားတဲ့ဆင်းရဲဆိုရင်အဲ့တနှစ်တော့မှဟို905ခုဖြစ်ခဲ့တယ်ဟ
ုတ်ကဲ့
အဲ့ဒီအထဲမှာ93ရာခိုင်နှုန်းကရာသီဥတုနဲ့ဆိုင်နေခင်ဗျ လေးစိတ်ငါရခိုင်တော့ကမိုးလီဝတ္တနဲ့ဆိုင်နေအတုံးသက်ချောက်ကရေကြီးတာနဲ့ဆိုင်စနစ်နေရခိုင်တော့အပူလိုက်အေးလိုက်စသဖြင့်ပေါ့ခင်ဆိုင်နေကျွန်တော်တို့ပမာပြီမှာရာသီဥတုဖောက်ပြန်လို့ဟိုဖြစ်လာတဲ့ပြဿနာတွေတော်တော်ကြီးပါတယ်ရာသီဥတုဖောက်ပြန်ညာလေတော်တော်ပြုံးကြီးကလည်းဆက်ဆက်နေတယ်ပမာပြီမှာတော့ရှိစစ်စစ်တက်အနာသိနေခါမှာပမာကျုံတက်တယ်ပမာတက်တော်တွေကိုလက်ညှိုးတို့ရောင်းခ ကျူတင်ကာဝေးရေးအချက်ကလည်းကြီးကြီးတယ်လို့ပထမတစ်ဆက်ကျွန်တော်ဆွေးနွေးလိုပါတယ်နောက်ဒုတိယတစ်ချက်ကတော့ခုနကဦးမောင်ကြီးဆွေးနွေးသလိုဒီအမေရိကန်ပြည်ထောင်စုမှာတော့သတင်းမီဒီယာအနေပြီးတော့ပြည်သူလူထုအကျိုးစီးပွားကိုခဏစက္ကမပြတ်ဟိုတင်ဆက်ပြီးတော့အခုညီပေးနေတယ်ပထမပြီးမှာကစစ်စိုးရလက်ထက်တွေမှာဘာပဲဖြစ်ဖြစ်ပေါ်သူကကိန်းဂဏန်းနေအနှုတ်သဘောပြတဲ့ကိန်းဂဏန်းနဲ့ဆိုပြီးအမြဲတမ်းထိန်ချာလျှို့ဝှက်ပြီးတော့ရှော့ပြီးတော့ပြောခဲ့တဲ့ခက်ကလာကြီးကိုကျွန်တော်တို့နှစ်50ဖြတ်ခဲ့ရတဲ့ခါကျအခုပြီးခဲ့9နှစ်မှာမီဒီယာကပုံလင်းလာတဲ့ခါကျတော့လေကျွန်တော်စိတ်မကောင်းတာတစ်ခုပေါ့လေအားမရတာတစ်ခုကတချို့မီဒီယာတွေကဟိုဖြစ်နေတာကိုကဲပြီးတော့လွန်ပြီးတော့လူတွေကြောက်စီအောင်ဟို6လက်နဲ့မီဒီယာတွေလည်းရှိလာတယ်ခင်ဗျအဲ့ဒီအဲ့ဝေရီနှစ်ခုကိုကျွန်တော်ပုံမှန်နိုင်ငံဖြတ်တန်းနေရတော့ဟာကျွန်တော်ဖြစ်စီကြမီဒီယာတွေကလည်းတိတိကျကျအစိုးရကလည်းတိတိကျကျပေါ့လူတို့ကိုမှန်ကန်တဲ့သတင်းအချက်လက်တွေပေးပြီးတော့ဒီတဘာဝဘေးအန္တရာယ်တားဆီးမှာတောက်ကူပြုသင့်တယ်လို့အကြံပြုပါရစေခင်ဗ
ျဟုတ်ကဲ့ခင်ဗျအင်တန်ကောင်းတဲ့အကြံညာမှာပဲဥမြင့်နိုင်ရောခင်ဗျညီကုန်းချုပ်အနေနဲ့ဘာများပြောစရာရှိပါသေးလဲဥမြင့်နိုင်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ဟိုကျွန်တော်ပေါ့နော်ဒီအမေရိကန်မှာကြည့်မယ်ဆိုလို့ရှိရင်ဒီဟလာသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေအစိုးရတွေကနေပြီးတော့သူတို့မှာတာဝန်ယူမှုနဲ့တာဝန်ခံမှုအဖြစ်နဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုလှုပ်ဆောင်တာတွေ့ရပါတယ်နောက်တစ်ချက်ကလည်းဟလာလူမဆိုထားနဲ့ကျွန်တော်ဒီဟလာခွေးကြောင်စတဲ့တလိဆန်တောင်မှတံမိုးထားတာကိုတွေ့ရပါတယ်သဘောကဒီသက်ရှိဟလာသက်မဲ့ပေါ့နော်ကိုယ့်ရဲ့ဟလာပိုင်ဆိုင်မှုအားလုံးကိုတံမိုးထားပြီးဟလာသူရအဖွဲ့အနေနဲ့ဟလာဒီသူတွေကိုတံမိုးထားမယ်ဟလာမိမိအလုပ်ကိုတံမိုးထားမယ်တာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ဒီသူလူလူရဲ့အသက်အိုးအိမ်စီစဉ်ကိုပါဝယ်စောင့်ရှောက်နိုင်မယ်ဆိုရင်တော့မြန်မာပြည်သူလူလူအနေနဲ့ကြားရောက်လာမဲ့သဘာဝဘီအန်ဒီရဲ့နဲ့အန်ဒီရဲ့အပေါင်းကနေပေါ့နှဝဲမယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ဗမာပြည်ဖြစ်ခဲ့တာတွေပြန်ကြည့်တော့ခုနကကိုပြင်းလှိုင်တို့ဆရာတစ်ဆွေတို့ပြောလို့ပဲဒီနိုင်ငံတော်အုပ်ချုပ်နေတဲ့လူတွေကတာဝန်မကျေမှုနဲ့နောက်ပြီးတော့တာဝန်မယူမှုပေါ့လေမသိကြိုးချင်ပြုမှုတွေအဲဒါတွေလည်းအများကြီးပါပါတယ်အခုတော့ကျွန်တော်တို့ဗမာပြည်မှာပြောင်းလဲလာပြီဆိုတော့ပြည်သူလူထုရွေးချယ်တင်မြှောက်တဲ့အစိုးရတော့ပြည်သူလူထုကိုပို့ပြီးတော့အသက်အိုးအိမ်စီစဉ်အောင်တမိုးထားပြီးတော့ဖြစ်ဖြစ်လာမယ့်ဟာတွေကိုကာကွယ်ပေးနိုင်မယ်လို့ကျွန်တော်တို့လည်းမျှော်လင့်ပါတယ်။မျှော်လင့်တဲ့အတိုင်းလည်းဖြစ်လာပါစေလို့လည်းဆုတောင်းပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ကျွန်တော် NCGUB မြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်တယောက်ဖြစ်ခဲ့တဲ့ဒေါက်တာဦးတင့်ဆွေပြီးတော့ CRDB ကိုမြန်မာနိုင်ငံဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးအဖွဲ့ကဦးတင်မောင်တော်နဲ့ဘာမတူဒီအင်တာနက်အွန်လိုင်းသတင်းစာကအက်ဒီတာဦးမြင့်လှိုင်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေခင်ဗျာဒေါက်တာရှင်ပေါင်းကိုစိတ်တပြားကျမ်းမာရှင်လန်းကြပါစေညာဆုတောင်းလိုက်ပါတယ်